ဂျမရောမူပါစတူတော်မောင်ရေဘယ်သူမပြုတ်မိမိမူတူတော်အကျိုးပေးကိုပြုတ်တော့ကံကိုထံပြန်လာပဲလိမ့်ဆိုတဲ့ဆိုယိုးစကားတွေကိုမင်းလဲကြားဘူးပြီးသားဖြစ်မှာပါအတိတ်ပဲကတော့ကိုလုတ်ခဲ့တဲ့ကောင်းမှုဆိုးမှုတွေဟာတနေ့ကိုစီအသေးချာပြန်လာလိမ့်မယ်လို့ဆိုလိုပါတယ်ရန်ကုန်တိုင်းဒေသကြီးတည်ယူပို့ဆောင်ရေးကြီးကြပ်မှုအာဏာပိုင်အဖွဲ့ကခရီးသည်တင် YBS တွေအားလုံးကိုဇူလိုင်လ20ရက်နေ့နောက်ဆုံးထားပြီးငွေထည့်ပုံကက်စပေါ့တွေတက်ဆင်ကရင်နောက်လိုက်တွေမထားဖို့ကိုညွှန်ကြားခဲ့ပါတယ်အဲ့ဒီကြေညာချက်ကိုမကျေနပ်တဲ့ရင်းအကူစပယ်ယာတွေကဇူလိုင်လ20ရက်နေ့မှာရွှေပြည်သာမြို့နယ်ထမ်းကြောက်ပင်လမ်းစုံကနေဝါတရားလျှော်ကားပက်တီအင်အား350လောက်နဲ့လမ်းလျှောက်ဆန္ဒပြခဲ့ကြပါတယ်အဲ့ဒီဆန္ဒပြပွဲကိုဦးဆောင်ခဲ့တဲ့စပယ်ယာတယောက်ကရင်းအကူတွေအလုတ်လက်မဲ့ဖြစ်သွားတာကိုမလိုလားတဲ့အတွက်ကန့်ကွက်တာပါအာဏာရှင်ဆန်နဲ့လုံဆောင်မှုတွေပပျောက်သွားအောင်ဆန္ဒပြတာပါဒီလုပ်ရက်အတွက်တာဝန်ယူမှုတစ်ခုခုရှိရမယ်လို့ပြောသွားခဲ့ပါတယ်သူတို့ပြောတာကိုနားထောင်ပြီးတကယ်လဲတန်ွေကရမိပါတယ်အဲ့ဒါဟာကိုပြုတ်တဲ့ကံကိုထံပြန်လာတာပါပဲငါတူတကယ်တော့ဒီလိုအဖြစ်ပြက်မျိုးဖြစ်လာအောင်သူတို့ကိုယ်တိုင်ကပြုမှုခဲကြတာပါခကြီးသွားပြည်သူတွေအပေါ်အာဏာရှင်လိုသူတို့ဆက်ဆံခဲကြတာပါမောက်မှရိုင်းဆိုင်ခဲကြတာပါအခုမှတာဝန်ယူမှုရှိရမယ်လို့ပြောနေပြီးရင်အချင်းချင်းပြိုင်မောင်းလို့ရင်တိုက်မှုဖြစ်ရင်တာဝန်ယူပဲအမြဲလိုလိုထွက်ပြေးတင်းရှောင်သွားကြတာလဲသူတို့ပါခကြီးသွားပြည်သူတွေဟာဒရိုက်ဘာစပယ်ယာတွေရဲ့မောက်မှာရိုင်းဆိုင်တာကိုနှစ်ပေါင်းများစွာငုတ်ခံလာခဲ့ကြရတာပါ။ကောင်းတဲ့ဒရိုက်ဘာစပယ်ယာတချို့တလေရှိနိုင်ပေမဲ့အများစုကတော့ခီးတဲ့တွေကိုရိုင်းရိုင်းဆိုင်ဆိုင်ဆက်ဆံတာအခက်မသိရင်ကိုထိလက်ရောက်ရိုက်နှက်တာရင်စည်းကပို့တောင်းတာပုံငွေကိုပြန်မအမ်းတာပြိုင်မောင်းတာမှတ်တိုင်ရက်မပေးတာတတ်မှတ်လမ်းကြောင်းတိုင်းမမောင်းတာတနေရာထဲမှာအကြကြီးကြောက်ချရက်နာနေတာအတင်းတွန်းချအတင်းဆွဲတင်လုပ်တာရင်ပေါ်မှာအရက်သေးစာတောက်စားတာပြောမဆုံးအောင်တောသုံးတောင်ပါပဲခီးသွွားပြည်တွေရဲ့အလုံးကြီးပါသူတို့စော်ကားအနိုင်ကျင့်တာကိုခံမှုကြသူတွေကြီးပါပဲဒီလိုစော်ကားခံခဲ့ကြရလို့မထာတာစနစ်ကနေ YBS စနစ်ကိုပြောင်းလဲတဲ့အခါမှာဒရိုက်ဘာစပယ်ယာတွေရဲ့အနိုင်ကျင့်မှုကနေကင်းလွတ်သွားပြီလို့ထင်ပြီးခီးသွွားပြည်တွေဝမ်းသာခဲ့ကြဘူးတယ်ဒါပေမဲ့လို့ YBS စနစ်ကိုပြောင်းလဲပြီးနှစ်ရက်အကြာ January 18ရက်နေ့မှာပဲရင်လိုင်းအမှတ်6ကစပယ်ယာဟာခီးတဲ့လင်မယားကိုပြန်အန်းငွေတောင်းလို့ဆိုပြီးကိုထိလက်ရောက်ထိုးကျိတ်ခဲ့ပါတယ်ဒါပြင် February 20ရက်နေ့ကလည်းရင်နောက်လိုက်ကအငှားကြိမ်ပေါင်းကိုကားရွှေခိုင်းတာနဲ့ပတ်သက်ပြီးစကားများရာကနေတစ်တာတုံးနဲ့ရိုက်နှက်မှုဖြစ်ပွားခဲ့ပါတယ်။ဒါပြင် April လထဲမှာပဲအငှားကြိမ်ပေါင်းတယောက်ကိုစပယ်ယာကတန်တုံးနဲ့ရိုက်နှက်ခဲ့ပြီးခီးသွွားပြည်သူတယောက်ကိုလည်းဂျန်တုံးနဲ့ရိုက်နှက်ခဲ့ပြန်ပါတယ်။ဒီလိုမကြာခဏကိုထီလက်ရောက်ကျူးလွန်မှုတွေနားနဲ့မဆက်အောင်ကြားနေရချိန်မှာပဲဇူလိုင်လ9ရက်နေ့မှာရင်လိုင်းတူ55ရင်ချင်းပြိုင်ပေါင်းရာကနေဘတ်စကားသမိုင်းမှာအဆိုးရွားဆုံးယင်တိုက်မှုအနေနဲ့မှတ်တမ်းဝင်ခဲ့တဲ့ယင်တိုက်မှုကြီးဖြစ်ပြီးလူ10ယောက်တိတ်ဆုံးခဲ့ရတယ်။ဒါဟာဒရိုက်ဘာစပယ်ယာတွေရဲ့မတော်လောဘနဲ့စီးကမ်းမဲ့လုပ်ရက်တွေကြောင့်ဖြစ်ခဲ့ရတာပါ။အခုလိုသူတို့ရဲ့မစင်မချင်းအပြုတ်မှုတွေကြောင့်ယင်လိုင်းတွေအလုံးကက်စပေါ့တွေတက်ပြီးစပယ်ယာတွေမတုံးတော့ဘူးလို့ကြေညာချက်ထုတ်ပြန်လိုက်ကမှဥယားဖားယားထဆန္ဒပြကြတာဟာလေလူကြီးကောင်းကိုခောက်ပြီးမတောင်းမှန်ပဲစင်ကြီးပေးနေတာနဲ့အတူတူပါပဲ။ဒါကြောင့် YRDA ကတာဝန်ရှိသူဒေါက်တာမောင်အောင်ကခီးသွွားပြည်သူတွေရဲ့တောင်းဆိုမှုရ YBS တွေမှာစပယ်ယာမထားတော့တာဖြစ်တယ်လို့ပြောသွားခဲ့တယ်။ဒေါက်တာမောင်အောင်ကသူတို့ယင်အကူစပယ်ယာတွေစနပြတောင်းဆိုသလိုကားပေါ်ပြန်တက်ခွင့်ပေးဖို့လုံးဝမဖြစ်နိုင်ဘူး။သူတို့ကြောင့်အဆင်မပြေမှုတွေအများကြီးဖြစ်ခဲ့တယ်။သူတို့ရဲ့မယိုင်းမှုတွေစော်ကားမှုတွေကိုပြည်သူတွေကဘယ်လို့မှလက်မခံနိုင်တော့ဘူး။သူတို့ကသာပြန်ထောက်ထားပြီးကားပေါ်တက်ခွင့်ပေးလိုက်ရင်ပြည်သူလူထုကိုဝန်ဆောင်မှုကောင်းပေးတဲ့စနစ်ဘယ်ဖြစ်တော့မလဲလို့ပြောသွားခဲ့ပါတယ်။အခုလက်ရှိလဲဇူလိုင်လ20ရက်နေ့နောက်ဆုံးထားပြီးစပယ်ယာတွေနေရာမှာကက်စပေါ့တွေရင်တိုင်းတက်ဆင်ရမယ်လို့အမိန့်ထုတ်ခဲ့ပေမဲ့လက်ရှိအချိန်ထိကက်စပေါ့တွေမတက်သေးပဲစပယ်ယာတွေပါမြဲပါစေရိုင်းဆိုင်မြဲရိုင်းဆိုင်စေစော်ကားမြဲစော်ကားစေပါပဲအခုတော့တာဝန်ရှိသူတွေကဖြေလျှော့ပြီးဇူလိုင်လကုန်လို့ပြောင်းလဲတတ်မှတ်လိုက်ပြန်ပါပြီအဲဒီလိုဖြေလျှော့ပေးလေသူတို့ကအခွင့်အရေးယူနေလေပါပဲတာဝန်ရှိတဲ့သူတွေအနေနဲ့စီကန်းချက်တတ်မှတ်ပြီးရင်တတ်နိုင်သမျှတိတိကျကျလှုပ်ဆောင်စေချင်ပါတယ်စိုးခဲစေမြဲစေပေါ့ရင်အကူတွေအနေနဲ့ကလည်းဒီအလုပ်တစ်ခုတည်းကိုပဲအာရုံမစိုက်စေခြင်းပဲအခြားအလုပ်တွေကိုပါပြောင်းလဲလုပ်ကင်စေခြင်းပါတယ်ဒီအကြောင်းကိုပဲကာတွန်းဆရာနေမျိုးအေးကတကွက်ကာတွန်းကလေးဆွဲပြီးတေရော်သွားတာကိုဖတ်လိုက်ရပါတယ်စပယ်ယာတယောက်နဲ့လူတယောက်အပြန်လန်ပြောနေတာကိုကာတွန်းဆရာကဆွဲထားတာပါသူတို့ပြောနေတာကစပယ်ယာအလုပ်တစ်ခုပဲအလုပ်မှတ်မနေနဲ့ခြားအလုပ်တွေအများကြီးရှိပါသေးတယ်ကွာလို့ပြောတာကိုစပယ်ယာပြန်ပြောလိုက်တာကလူကြီးမှန်းမသိမိမမိမမှန်းမသိပြောချင်တိုင်းပြောလို့ရတာတခြားအလုပ်တွေမှာရှိသေးလို့လားတဲ့ကာတွန်းတွေကအတိုင်းဖြစ်နေတာပါပဲငါတို့စပယ်ယာတွေကငွေကလေးမျိုးမျိုးမြတ်မြတ်ရတဲ့အပြင်ကိုကသူတစ်ပါးကိုအပေါ်စီးကနေရင်းရင်တီးတီးဆက်ဆံရတာကိုကိုခီးသွွားပြည်သူတွေကပြန်မပြောဝင်ပဲခေါင်းငုတ်ခံနေကြရတာကိုအရသာတွေ့နေကြပုံပါပဲတချို့ဒရိုက်ဘာတွေက ကားလန်းကူကြည့်ပေးဖို့စပယ်ယာတွေလိုအပ်နေတဲ့အကြောင်းအကြောင်းပြပါတယ်စပယ်ယာတွေကိုရင်းကူအနေနဲ့ပြန်ထားဖို့တောင်းဆိုလာပြန်ပါတယ်နိုင်ငံရဲ့ချားမှဆိုခုလိုဘတ်စကားမျိုးတော်မကပဲနှစ်ထပ်ဘတ်စကားကြီးတွေကိုပါရင်းကူမပါပဲဒရိုင်ဘာတယောက်တည်းကမောင်းနေနေတာပါရင်းကူအနေနဲ့စပယ်ယာတွေကိုကားပေါ်ပြန်တင်လိုက်ရင်အရင်ကလိုပဲစပယ်ယာစိတ်ပြန်ဝင်လာပြီးဖီးသွားပြည်သူတွေပေါ်မောက်မာမြဲမောက်မာစဲရိုင်းဆိုင်မြဲရိုင်းဆိုင်စဲအချိန်မြေပြန်ဖြစ်လာနိုင်တာကြောင့်ရင်းကူတွေကိုကားပေါ်လုံးဝမတင်တော့တာအကောင်းဆုံးပါပဲတာဝန်ရှိသူတွေအနေနဲ့လည်းစနစ်တစ်ခုကိုချမှတ်ပြီးရင်ချမှတ်ထားတဲ့ပုံစံအတိုင်းတိတိကျကျဆောင်ရွက်စေချင်ပါတယ်ဖြေလျှော့ပေးတာတွေပျော်ပြောင်းတာတွေလုပ်နေရင်ကိုယ့်စီအမှုပြန်ပတ်လာနိုင်မှာကြောင်းသတိပေးအကြံပြုလိုက်ပါစေငါတူနဲ့ခီးသွွားပြည်သူတွေအားလုံးစိတ်လက်ချမ်းသာပြီးအန္တရာယ်ကင်းဘေးရှင်းစွာသွားလာနိုင်ကြပါစေလို့ဆုတောင်းပေးလိုက်ပါတယ်ချစ်လက်စွာသောအဘစန်နီဦး